ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့စစ်တွေမျိုးကိုရောက်ရှိပြီးတော့ပြည်နယ်အစိုးရအဖွဲ့နဲ့လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နောက်ရက်တွင်မှာတော့ပဋိပက္ခဖြစ်ပွားခဲ့ရာမြို့ရွာတွေကလူမှုအဖွဲ့အသီးတီတီကပုံကိုယ်တွေပြည်သူတွေနဲ့တွေ့ဆုံပြီးတော့မေးမြန်းမှတ်တမ်းရရဖို့ရှိနေပါတယ်။တည်တဲ့ရင်ကိုတော့ VOA မြန်မာပိုင်းရ တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရဲ့ခီးစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ကွန်ရှင်အဖွဲ့ဝင်တွေဟာမွန်လွယ်ပိုင်းမှာစစ်တွေမြို့ကိုရောက်ရှိပြီးနေကင်းနှစ်နာရီလောက်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေကိုပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်သာယာရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်။အဓိကတော့ဒီအခုကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ရတို့ဒီရခိုင်ပြည်နယ်အတွင်းမှာလက်တလို့ဖြစ်နေတဲ့အနေအထားလေးတွေကိုပြောပြလိုက်တာပေါ့ဗျာ။ဟာဒီလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့မှတင်နေ။လူမှုအဖွဲ့အစည်းတွေရောတခြား community အတိအကျလူတွေနဲ့အောက်ခြေလူတွေနဲ့တွေ့ပြီးတော့သူတို့အားအရဟိုမေးမြန်းပြီးမှတ်တမ်းလေးတွေယူမှာပေါ့ဗျာစစ်တွေရဲ့အရင်2011ကနောက်ပိုင်းမှာဒီပြဿနာဖြစ်ခဲ့တဲ့အဲတချို့မျိုးတွေလည်းပါတယ်ကြာမနေ့ကတော့ခါသွားမှာမနေ့ကကတော့မြေဝုံကိုသွားမယ်ထင်တယ်
တူရကြခီးစင်မှာတော့ Commission ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးဟောင်း Kofi Annan လိုက်ပါလာခြင်းမရှိဘဲအကြံပေး Commission အဖွဲ့ဝင် Netherlands တန်မဟောင်း Miss Latisha Vendan Assam နဲ့အတူမြန်မာ Commission အဖွဲ့ဝင်6ဦးတို့ပါဝင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးဟောင်း Kofi Annan က Commission ဥက္ကဋ္ဌအနေနဲ့လက်တလော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်အလွန်ဆိုးရိမ်ကြောင်းဒီအကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်မတည်ငြိမ်မှုတွေကိုထပ်မံဖြစ်ပေါ်လာစေဖို့လမ်းကြောင်းပေးနေပြီးအိုးအိမ်ဆုံးခွာထွက်ပြေးသူတွေကိုအသစ်ထက်မှန်ဖန်တီးလာနိုင်မှာဖြစ်ကြောင်းနဲ့လူလူအတိုင်းဝိုင်းအနေနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ရမှာဖြစ်တယ်လို့လုံခြုံရေးဆိုင်ရာအာဏာပိုင်တွေဘက်ကလည်းတရားဥပဒေနဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွေရချိုးဖောက်မှုတွေရှိနေကြောင်းဆွဆွဲမှုတွေအပေါ်မှာလွတ်လပ်ပြီးတမတ်တမတ်ရှိတဲ့စုံစမ်းစစ်ဆေးရေးတွေဆောင်ရွက်ဖို့အတွက်ထပ်မံတောင်းဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့သွေးထွက်တန်ယုံမှုတွေထပ်မဖြစ်စေဖို့ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့တွေကိုထိန်းချုပ်ဖို့အတွက်အခက်အခဲရှိနေမယ်ဆိုရင်ဒေသတွင်းဒါမှမဟုတ်နိုင်ငံတကာအဖွဲ့တွေကိုပါဝင်ဆောင်ရွက်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့အာဆီယံကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေဆောင်ရွက်စေဖို့ကိုတောင်းဆိုထားပါတယ်ဒါပေမဲ့အခုခီးစဉ်အတွင်းမှာဒီအပိုင်းအတွင်းပြိပခတွေတကြောပြန်ပြင်းထန်နေတဲ့မုံတော်ဒေတာဘက်ကိုလုံခြုံရေးအခြေအနေအရတွားရောက်တိုင်းမဲ့အလားအလာမရှိကြောင်းဦးမင်းအောင်ကပြောပါတယ
်။ဒီဘုဒ္ဓဘာသာတို့ဘက်ကလည်းနည်းနည်းလေးဟိုပြဿနာတွေကနည်းနည်းကြီးနေတဲ့ပုံစံမျိုးတိကားတယ်လေ။အမှန်သူတို့ကွန်ကရစ်လာကြမယ်နေသားမှာအော်တိုဘာကိုရနေရဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဟိုလာမဲ့အစီအစဉ်မပြတ်သွားတယ်ကြာအဲ့ဒါအခုမှပြေးသွားတယ်ဆိုပြီးလာတဲ့အနေအထားတော့ဟိုပြီးရတာဘောတော့ဒါပေမဲ့အခုအဲ့မောင်တို့ဟိုဒေတာမှာနည်းနည်းဟိုတန်းရင်းမှုတော့ကြာသွားတဲ့အနေအထားတွေကြုံလိုက်ရတော့သူတို့မသွားတော့ဘူးလို့အဲ့လိုသုံးဖြတ်ထားတယ်ည
ဒီလဆနေနေ့နောက်ပိုင်းမောင်တော်မျိုးနယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေအတွင်းမှာအစိုးရတပ်မတော်ကတရင်မှု2ဦးနဲ့စစ်သည်2ဦးကြာဆုံးခဲ့သလိုအကြမ်းဖက်တိုက်ခိုက်သူ30ကျော်သေဆုံးခဲ့ကြောင်းတပ်မတော်ပိုင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်လက်ရှိဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတော်မောင်တော်မျိုးနယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဟာအော်တိုဘာလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတလားကျော်ကြာမြင့်လာတဲ့ကာလအတွင်းမှာအစိုးရတပ်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးခဲ့ကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးဖမ်းဆီးခဲ့သူ234ဦးရှိကြောင်းလည်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်